မြန်မာအာဏာသိမ်းစစ်ကောင်စီအနေနဲ့အာဆီယံကထပ်မံထားတဲ့မြန်မာနိုင်ငံသဘောတူညီချက်၅ချက်ကိုတိုက်နိုင်သမျှပူးပေါင်းဆောင်ရွက်ပါမယ်လို့ကတိပြုပြောကြားလိုက်ပါတယ်။ငြိမ်းချမ်းစွာအတူတကွရှင်တွဲနေထိုင်ရေးမူနဲ့အတူပြီးခဲ့တဲ့ဧပြီလကလေးကအားလုံးသဘောတူထားတဲ့ဆုံးဖြတ်ချက်ဖြစ်တဲ့မြန်မာနိုင်ငံဆန်ရသဘောတူညီချက်၅ရပ်ကိုပူးပေါင်းဆောင်ရွက်မှုတွေလုပ်သွားမယ်လို့မြန်မာစစ်ကောင်စီသတင်းမီဒီယာတွေကတဆင့်ပြောကြားခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေတုန်းကတော့မြန်မာနိုင်ငံကိုထိပ်သီးအစည်းအဝေးတရားခွင့်မပေးတဲ့အာဆီယံရဲ့ဆုံးဖြတ်ချက်ဟာအားလုံးသဘောတူဆုံးဖြတ်ချက်ချရင်းနဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်ရောက်မဆက်ဖက်ရေးဆိုတဲ့အာဆီယံရဲ့ဗရင်ညင်ပါအချက်တွေနဲ့ကိုက်ညီမှုမရှိဘူးလို့တုံ့ပြန်ပြောဆိုခဲ့ပါတယ်။အခုလို့တုံ့ပြန်ခဲ့တဲ့ဘောထိုင်းနိုင်ငံသားရေးဝန်ကြီးကမှတ်ချက်ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကမှတ်ချက်ပေးဖို့ညှင်းဆဲခဲ့ပေမဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးဌာနကတော့မြန်မာနိုင်ငံအတွက်ဘယ်သူကစားပြုတက်ရောက်မှရမယ်ဆိုတဲ့ဆုံးဖြတ်ချက်ဟာအာဆီယံအဖွဲ့ဝင်အားလုံးအတွက် common guide ဘုံလမ်းကြွန်ချက်တရားဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့တုန်းကမြန်မာနိုင်ငံကိုစားတရားခွင့်ကိုအာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတရားခွင့်မပေးဘဲနိုင်ငံရေးအရာဓာတ်နေပုဂ္ဂိုလ်တဦးဦးကိုသာတရားခွင့်ပြုမယ်လို့ဆုံးဖြတ်ခဲ့ပါတယ်။